တရုတ်နိုင်ငံပြည်နယ်ပေါင်း30ကျော်မှာကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ပြန့်နှံ့နေတာကြောင့်မြန်မာနိုင်ငံနဲ့ကပ်နေတဲ့ယူနန်ပြည်နယ်တွေကမြန်မာအလုပ်သမားတွေထောင်နဲ့ချီပြီးနေရပြန်နေကြပြီးဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနယ်စပ်ဂိတ်ကနေပြန်လာသူတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနဝန်ထမ်းတွေကအမှတ်တမ်းယူတာတွေသူတို့နေရရောက်ပြီး14ရက်ကြာတဲ့အထိစောင့်ကြည့်ဖို့အစီအစဉ်တွေလုပ်ပေးနေပါတယ်။ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတချို့ကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ပြင်းထန်အဆုံးရောင်ယောဂဖြစ်စေရဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာရဲ့တရုတ်ပြည်ယူနန်ပြည်နယ်တွေကစစ်ရုံအလုပ်ရုံတွေကိုပိတ်လိုက်တာကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းနယ်စပ်ဂိတ်တွေကနေ၄ရက်အတွင်းမှာပြန်လာရဲ့မြန်မာအလုပ်သမားဟာထောင်ချီရှိနေပါတယ်။ပြန်လာသူတွေထဲမှာဖြားနာသူမရှိကြောင်းနဲ့သူတို့နေရပြန်ရောက်ရင်လဲသက်ဆိုင်ရာကျန်းမာရေးအဖွဲ့တွေက14ရက်ဆက်ပြီးစောင့်ကြည့်ဖို့အစီအစဉ်ထားကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာသိန်းမျိုးကပြောပါတယ်
။ဒီပါဖြစ်တဲ့လူမရှိဘူးပြဝန်သားထဲမှာဟုတ်တယ်လူပေါင်း1000လောက်ကိုတနေရာထဲမှာတော့ဘယ်မှမထွက်ရမသွားရမလားလက်တွေ့မကြတဲ့အလုပ်ကြီးဆိုတော့ဒါနိုင်ငံတိုင်းလုပ်လို့ဘယ်နိုင်ငံမှလည်းမလုပ်ပါဘူးเนาะဒီလိုကြိုင်တိုင်းတိုင်းလည်းကျွန်တော်ဆက်လက်လုပ်ပါနေပါ
ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကံပိုင်ကြီးလမ်းကနေဝင်လာတဲ့မြန်မာအလုပ်သမားတွေဟာ၄ရက်အတွင်း2000ကျော်ရှိပါတယ်ရှမ်းပြည်မြောက်ပိုင်းမူဆယ်နေဆက်ဂိတ်ခုနှစ်ခုကနေပြန်ဝင်လာတဲ့ရွှေလီမြို့ကမြန်မာတွေကိုလည်းဂိတ်တိုင်းမှာအပူချိန်တိုင်းတာပြီးစစ်ဆေးနေကြောင်းပြည်내ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကပြောပါဗျာ။ဆရာ
တော်တို့ဒီတိုင်းကိုများနေတာပဲဒီနော်။အခုရှစ်ပိုင်းတော့ဓာတ်တော်ကောက်တူစီရင်ကောက်တူဆိုလည်းမနေ့ကဝင်လာဆိုလို့ရှိရင်1000ကျော်လောက်ရှိရပါတော့နော်။တစ်သိန်းကို1000ကျော်လောက်ရှိ။ဘာလို့အနည်းဆိုရင်တို့ကဖျားလို့ဆိုလို့ရှိရင်တရေပို့ပါတော့အဲ့ချက်ကျရင်ဆရာတို့ကျန်းမာရေးဝန်ထမ်းတွေပတ်သက်စားလို့ဆိုတော့တစ်ခေါက်တော့ချိပါတော့နော်။ချိတဲ့အခါကျရင်လည်းဒီပြတ်ပြန်လာလေဝမ်းဒီကိုတိုက်
ကချင်ပြည်နယ်မွန်းညင်းမြို့ကအထက်တန်းရှိနေကိုတင်နိုင်ဝင်းကတော့မြမပြည်ရဲ့နေဆက်ဝင်ပေါက်တွေဟာမြေသူမဆိုးဝင်ထွက်နိုင်တယ်လို့လုံခြုံရေးအားနေတယ်လို့မြင်ပါတယ
်မြမနိုင်ငံရဲ့ဝင်ပေါက်ကတော့ဒီတိုင်းမှာတော့ကောဖာတော့မရဘူးပေါ့နော်ဒါပေမဲ့ကိုကိုကိုကဒီဆိုင်မှာအချင်းဒီပေါ့ကိုတရင်တစ်ခုကိုကောဖာလို့ပြီးမှပဲဟာရှိမရှိတုံးစုံထားလို့ရတဲ့အချင်းရှိနေတာ
ဒီကနေ့ဇန်နဝါရီ31ရက်မနက်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ကြေညာနိုင်ငံ27နိုင်ငံမှာကူးစက်ခံရသူ9800လောက်ရှိပြီးသေဆုံးသူ213ယောက်ရှိသွားပြီဖြစ်ပါတယ်။ယောဂကူးစက်ခံရတယ်လို့တန်တရားရှိပြီးစံသက်စစ်ဆေးခံရတဲ့သူကတော့3000ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာအခုဆိုရင်အာရှနိုင်ငံတွေနဲ့အနောက်အမေရိကန်နိုင်ငံအပါအဝင်နိုင်ငံ20ကျော်ကိုပြန့်နှံ့လာတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေဖြစ်မနေ့ကကြေညာထားပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားနည်းပြီးယောဂပိုးရင်ဆိုင်ဖြည့်ရှင်မှုပြင်ဆင်မှုအားနည်းနေတဲ့နိုင်ငံတွေစီကူးစက်သွားမယ့်အခြေအနေဟာစိုးရိမ်စရာအကောင်ဆုံးလို့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။